88မျိုးဆက်ညဉ့်ညဉ့်နဲ့ပွင့်လင်းလူအဖွဲ့အစည်းကခေါင်းဆောင်တူဖြစ်သူကိုကျော်မင်းယူခေါ်ကိုချင်းမီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူထင်ရှားတဲ့ rap ဂီတာသမားကိုဖြိုးဇေယျတော်တို့ကိုစစ်ကောင်စီကတေတံချမှတ်လိုက်ပါတယ်။သူတို့နှစ်ယောက်ဟာအကြမ်းဖက်လုပ်ရတွေကိုကျူးလွန်ခဲ့ကြပြီးအကြမ်းဖက်အဖွဲ့အစည်းတွေနဲ့ဆက်သွယ်လှုပ်ဆောင်ခဲ့တဲ့အတွက်လို့ဆွဆွဲပြီးစစ်ခုံရုံးမှာအကြမ်းဖက်တိုက်ဖြတ်ရေးဥပဒေတွေနဲ့စစ်ဆေးဆွဲချက်တင်ပြီးတော့တေတံချမှတ်လိုက်တဲ့အကြောင်းဒီကနေ့ညသတင်းမှာထုတ်ပြန်သွားတာပါဆီယနာဒေမှုကိုလက်နက်ကင်ဆန့်ကျင်တွန်းလှန်နေသူတွေကိုစစ်ကောင်စီကအကြမ်းဖက်သမားတွေအဖြစ်တစိတ်တက်ဆွဆွဲပြီးဖမ်းဆီးအကျဉ်းချနေတာပါဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်းစစ်ကောင်စီကိုအကြမ်းဖက်အဖွဲ့အဖြစ်သတ်မှတ်ကြေညာထားသလိုဆီယနာဒေမှုဆန့်ကျင်နေသူတွေကလည်းဖက်စစ်စစ်တက်ဆိုပြီးတော့ခေါ်ဆိုနေကြတာဖြစ်ပါတယ်ခင်ဗျာ